မြန်မာနိုင်ငံလူဦးရေတဝက်ရှိတဲ့အမျိုးသမီးတို့ရဲ့အခွင့်အရေးကြားမှတန်းတူညီမျှရေးနိုင်ငံရေးမှာအဆုံးဖြတ်ပေးပိုင်ခွင့်ရှိတဲ့အခမ်းကဏ္ဍကပါဝင်နိုင်ရင်အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတစ်အနေနဲ့ထိထိရောက်ရောက်ဆောင်ရွက်ပေးဖို့အတွက်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကတိုက်တွန်းလိုက်ပါတယ်။အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးအတွက်လည်းဥပဒေတွေအမြန်ဆုံးအတည်ပြုပြဋ္ဌာန်းနိုင်ရင်အတွက်လည်းအမျိုးသမီးရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်ပါတယ်။ဒေါခင်ဆိုဝင်းကစူးစီးတင်ပြထားပါတယ်ရှင်
။ကောင်းပါပြီရှင်။2010ရွေးကောက်ပွဲနဲ့ဆိုင်ရင်2015ခုနှစ်နိုဝင်ဘာလရွေးကောက်ပွဲမှာမျိုးသမီးလွှတ်တော်ကိုယ်စားလှယ်ဥယေပုံမအရွေးခံခဲ့ရပြီမယ်လူဥယေအချို့နဲ့မညီပဲလွှတ်တော်ထဲမှာ73ရာခိုင်နှုန်းကန်တာပါဝင်ခွင့်ရရှိတာဖြစ်လို့ရွေးကောက်ပွဲစီမင်းသတ်မှတ်ချက်တွေကိုပြင်ဆင်ဖြည့်ဆွတ်တင်တယ်လို့မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အကြံပေးအဖွဲ့ဝင်ဒေါ်သင်းသင်းအောင်ကအခုလိုသုံးသပ်လိုက်ပါတယ
်ရွေးကောက်ပွဲဥပဒေတွေရဆိုလို့ရှိရင်ကဲဥပဒေရဒါဟိုမလိုက်နာပဲမနေရဆိုတော့စီမင်းတခုကရွေးကောက်ပွဲဝင်မဲ့ပါတီတွေအနေနဲ့အဲဒီလိုမျိုးပေါ့ကြားမှာစူးစမ်းညီမျှအောင်လို့အ ਨੇ ဆုံးအမျိုးသမီးတွေလည်းပါဝင်မှုကဘလောက်တာဂိုင်လုံးတတ်မှတ်ပေးဖို့လိုအပ်ချက်တခုနဲ့စီမင်းရတတ်မှတ်မယ်ဆိုရင်တော့အကောင်းဆုံးပေါ့အဲ့ဒါဆိုလို့ရှိရင်မလိုက်နာတဲ့နိုင်ငံရေးပါတီကရွေးကောက်ပွဲမှာပြိုင်လို့မရတော့ဖြစ်သွားမှာပေါ့နော်ဆိုတော့အဲ့ဒါမျိုးစီမင်းလေးတွေမြင်ကျင်ပါတယ်လို့နောက်ရွေးကောက်ပွဲတွေကြလို့ရှိရင်ပေါ့နော်
မျိုးသမီးများအပေါ်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့မကြခင်အုပ်ချုပ်ရေးတာဝန်ယူရမယ့်မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအသစ်အနေနဲ့ထိရောက်စွာကင်တွယ်ပေးဖို့အတွက်အခရာမျိုးသမီးများအဖွဲ့ရဲ့ညှိနှိုင်းရေးမှူးဒေါ်ပပကလည်းတိုက်တွန်းလိုက်ပါတယ်
ကျမကတော့အခုတက်လာတဲ့အစိုးရကိုလည်းကျမတို့အားကိုးပါတယ်အဲပြည်ပြင်ပြောင်းလဲမှုတွေလုပ်တဲ့အခါမှာကျမတို့ရဲ့ပြည်သူအတန်တွေကိုကျမတို့ဟိုလွတ်တော်တဲ့ရောက်ဖို့အစီအစဉ်ရှိတယ်တင်ဖို့အစီအစဉ်ရှိတယ်တကယ့် community ရဲ့အတန်တွေအခါကြလို့ရှိရင်လည်းအတီးပြူပြီးတော့ကျမတို့ကိုစဉ်းစားပြီးတော့ဟောဟောမကျမတို့အတွက်အကောင်းဆုံးသောဥပဒေတွေပေါ်ပေါက်လာနိုင်ဖို့ဥပဒေတွေအခုဆွဲပြီးသားဥပဒေတွေကိုလည်းအတီးပြူပေးနိုင်ဖို့အတွက်ကျမအရန်မျှော်လင့်ပါတယ်
မြန်မာနိုင်ငံရဲ့တည်ဆဲဥပဒေတွေအရတော့ကြားမှဒန်းသူအခွင့်ရေးရှိပေမဲ့လို့လူမှုအတိုင်းအဝိုင်းရဲ့အစဉ်လာဓလေ့ထုံးတမ်းတွေအရခွဲခြားမှုတွေရှိနေစေဖြစ်တာကြောင့်လူမှုအတွင်းအသိပညာပေးဖို့လိုအပ်တယ်လို့စိန်ခေါ်မှုတွေကိုအစိုးရကိုယ်တိုင်ကပါဝင်ကင်တွယ်မှသာထိရောက်မှဖြစ်တယ်လို့အမျိုးသမီးများကွန်ရက်ရဲ့ပဲ့ကင်ကော်မတီဝင်မခင်လေးကအခုလိုအကြံပြုလိုက်ပါတယ်
ကျမတို့လုံနိုင်အောင်အတွက်လာမယ့်အစိုးရအသစ်ကိုလည်းကျမတို့အမျိုးသမီးဖွဲ့တွေကျမရေးရဒန်းလူညီမမှုဖြစ်ဖို့အတွက်ဆောင်ရွက်နေတဲ့အဖွဲ့တွေကလည်းတွားပြီးတော့တိုက်တွန်းနှိုးဆော်မှုတွေကျမတို့လုပ်ရမယ်ဟာတွေရှိတယ်။တစ်ဖက်တစ်ချိန်တည်းမှာပဲခုနပြောသလိုပေါ့အခြေခံအဆင့်လူတွေကိုလည်းအသိပညာပေးရမလို့လွှတ်တော်နဲ့တကယ် policy ဟိုပြုပြင်ပြောင်းလဲမှုလုပ်နိုင်တဲ့သူတွေကိုလည်းကျမတို့ကတွားပြီးတိုက်တွန်းနှိုးဆော်မှုတွေလည်းလုပ်ဖို့လိုအပ်ပါတယ်။အဲ့တော့လှုပ်ဆရာအလုပ်တွေကတော့ကျမတို့အများကြီးရှိနေပါသေးတယ်
ဒီကနေ့မတ်လ10ရက်နေ့မှာကြာရောက်တဲ့ပြည်ပြည်ဆိုင်ရာမျိုးသမီးများနေ့အခမ်းအနားကို WLB လို့ခေါ်တဲ့မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကကမကဋ္ဌလုပ်ပြီးတော့ရန်ကုန်မြို့ပြည်သူ့ဥယျာဉ်မှာကျင်းပခဲ့တာပါ။ကျန်းမာဒန်းသူညီမျှဖို့အားလုံးလက်တွဲဆောင်ရွက်ဆို့ဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့ဒီအခမ်းအနားကိုမျိုးသမီးအဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့အစည်းတွေနိုင်ငံတကာလူမှုရေးအဖွဲ့အစည်းတွေနဲ့တန်တမန်တွေပါစီကားတိုက်မြိတ်စွာတက်ရောက်ခဲ့ကြပါတယ်ရှင်။